ချင်းပြည်နယ်မတူပီမြို့နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူ 9,000 လောက်စစ်ဘေးလွတ်ရာတင်းရှောင်နေရပါတယ်။ဒီချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်မင်းနက်မြို့နယ်နဲ့မတူပီမြို့နယ်ဘက်မှာဧပြီလဇန်ပိုင်းတဲကနေဒီနေ့အထိစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်မတူပီလမ်းမကြီးတစ်လျှောက်ကြေးရွာဆေးရွာထက်မနည်းကရွာသားထောင်ချီပြီးတော့စစ်ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်။အထူးသဖြင့်ချင်းပြည်နယ်မင်းတပ်ကနေမတူပီဘက်ကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းမတူပီမြို့ကနေပလောဝမြို့နယ်တွင်ကိုစစ်အင်အားဖြည့်တင်းဖို့တွားရောက်တဲ့စစ်ကောင်စီစစ်ကြောင်းတွေနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြတာပါစစ်ဘေးဒုက္ခသည်9,000လောက်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတယ်လို့သူတို့ကိုအကူအညီပေးနေသူတယောက်ကပြောပါတယ်
ဒီမင်းနဲ့မတူလမ်းကြားမှာသူက9000လောက်ရှိရကွာ။နော်ဒီကက1000တော့ရှိရ။အဲ့ဒီ1000ကိုဒီတော့တဲ့တော့တက်ပြေးနေလို့ပဲသူကစီးဆောင်ရတယ်ပေါ့။ပြောမှဒီမတူဆလဝလမ်းချက်ကြီးကိုဒီကနေရှိတော့အဲ့မှလည်း900လောက်ရှိတယ်။အဲ့ဒီ900ကဒီကက3000လောက်ရှိရ။ဒီကစီးဆောင်နေတယ်ပေါ့။စီးဆောင်က9000လောက်ရှိတယ်လို့လောဆယ်ဆိုပေါ့နော်။စီးဆောင်နေသွားပြီဆိုတာကြံဝင်ဖို့တော့သူကဒါစင်တယ်ပေါ့လေ။
စစ်ဘေးလွတ်အောင်တင်းရှောင်နေရသူတွေတောတောင်ထဲမှာပုန်းအောင်နေကြတာဟာတပတ်ကျော်ကြာနေပြီဖြစ်လို့စားဝတ်နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ
်။စားဝတ်နေရေးကတော့တော်တော်လေးခက်ခဲရှိတယ်။သူတို့ကအရေးပေါ်ရှောင်တာဆိုတော့လေ။ဟောထဲမှာဆဲဖြစ်တယ်။ဒီစက်မှာလည်းစက်မိုးတွေပါလေကျပြော်လေ။ဒီမိုးကမလုံလောက်တာတွေစားရတော့ရေးအဆင်ပြေတာတော့ကြုံရတယ်။ဒီချင်းကလေးနဲ့တတိယရေးကလေးဖြစ်ခဲ့ပြီ။
ဒီနေ့ဧပြီ22ရက်နေ့မှာလဲမတူပီပလတ်ဝလမ်းပေါ်ကထဲဟွေးတပ်စခန်းကိုအင်အားဖြည့်ဖို့လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ CDF အဖွဲ့ကြား16မိုင်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံ PDF ခေါင်းဆောင်တဦးကပြောပါတယ
်။မတူပီဘက်ကပြန်ခတ်လာတဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီ CDF မတူပီကမှဒီနေ့7နာရီကျော်လောက်ပါပေါ့နော်။တိုက်ပွဲကနိုင်ဝဲလောက်ကြာတယ်။အမှစစ်ကောင်စီကတုံ့ပြန်ကြတယ်။အများကတော့၁၀ဦး၇ဦးပေါ့။ကျွန်တော်တို့ကကြတော့ဖြစ်ခဲ့ကြဆင်းမရှိဘူးခင်ဗျာ
။စစ်ကြောင်းပိုင်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့လဲ CDF ဘက်ကပြောပေမဲ့ VOE ကတော့တိကျအတိမပြုနိုင်သေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီနေ့တိုက်ပွဲအခြေအနေမသိရသေးပေမဲ့ဗိုလ်ထူးနေမှာမတူပီပလောဝလမ်းပေါ်မှာစစ်တပ်နဲ့ CDF အဖွဲ့ကြားတိုက်ပွဲဖြစ်ပေါ်တာရှိတယ်လို့ပြောပါတယ်။
ဆယ်ရနေရဖြစ်ခဲ့တဲ့ဟာတခုပဲရှိပါတယ်ဗျာ။မြင်းတက်နဲ့မတူပြီးလမ်းမှာမိုင်90လောက်မှာတော့ကျွန်တော်တပ်မတော်ကလုံရင်းစစ်ကြောင်းကိုအကြမ်းဖက်30လောက်ကပြစ်ခတ်ခဲ့တာရှိတယ်။ပြစ်ခတ်ခဲ့တာရှိတယ်။ဒီတပ်ပတ်တွေဆွေးရနေပြီးတော့ကျွန်တော်လက်နက်များရရှိခဲ့တာရှိတယ်။ကျွန်တော်ဆွေးရစစ်ပြီးတရားဝင်ရရှိခဲ့တာရှိတယ
်။မတူပြီးမြို့ပေါ်မှာလည်းမြို့ပြင်ဘက်သွားမဲ့သူတွေကိုအရင်ကထက်စစ်ဆင်မှုများနေတယ်လို့ဒေသခံတွေကပြောပါတယ်။မတူပြီးမြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ပြည်တွင်းဒုက္ခသည်ခမန်းကြီးဥယျ9000ရှိနေပြီးတော့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေသူတွေလည်းရှိနေပါတယ်ခင်ဗျာ။